2019ခုနှစ်နှစ်ချုပ်သုံးသက်ချက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရယ်ဒီပြီးခဲ့တဲ့2019ခုနှစ်အတွင်းဒီမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ထူးခြားတဲ့အပြောင်းအလဲတွေကိုသုံးသပ်ပြီးတော့မှရှေ့လာမယ့်2018ခုနှစ်အတွက်ဘလိုတွေအကျိုးသက်ရောက်မှုတွေတိုးတက်မှုတွေရှိမလဲဆိုတာကိုသုံးသပ်ကြမှာဖြစ်ပါတယ်ဒီနှစ်သုံးသပ်မဲ့ဆွေးနွေးကြမဲ့သူတွေကိုမိတ်ဆက်ပေးပါစေအရင်ဆုံးကတော့ဒီကိုဇေယသူဆိုလို့ရှိရင်သူကဒီမြန်မာနိုင်ငံရေးကိုလေးလာသုံးသပ်သူတယောက်လည်းဖြစ်တယ်နောက်တစ်ခါကိုအမရတီဟာဆိုလို့ရှိရင်လည်းဒီ American Washington DC အခြေစိုက်တဲ့ဒီမူဝါဒရေးရာတွေကိုလေ့လာနေတဲ့ Stimson Center ရဲ့လေ့လာသူတယောက်ဖြစ်ပါတယ်သူတေတီတယောက်ဖြစ်ပါတယ်တခါကိုမြတ်သူဆိုရင်လည်းရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုတည်ထောင်သူတယောက်ဖြစ်တယ်နောက်ဒီနိုင်ငံရေးခြေအနေတွေကိုလည်းအမြဲမပြတ်လေ့လာနေသူတွေဖြစ်ပါတယ်ဆိုတော့ဒီပြီးခဲ့တဲ့ဒီမြန်မာနိုင်ငံမှာပေါ့လေအခု2019ခုနှစ်ကိုကြည့်မယ်ဆိုရင်ဒီ NLD ဥပဒေအကြံပေးရှင်းနေဥက္ကဋ္ဌတက်ခံရတဲ့ကိစ္စဆက်ပြီးတော့တခါရခိုင်ရေးပြဿနာနောက်အခုလက်တလို့ဆိုရင်ဒီ writer စတင်တောင်းနှစ်ယောက်ဖန်ခံရတဲ့ကိစ္စအဲ့လိုမျိုးဒီပြည်ရင်းမှာလည်းမဟုတ်ဘူးပေါ့နိုင်ငံတကာကပါဒီစိတ်ဝင်စားနဲ့ဒီနိုင်ငံတကာမှာကြရရိုက်ဆရာဖြစ်တဲ့တဲ့တင်ဖြစ်ပါတယ်ဆိုတော့ဒီအကြောင်းတွေကိုမဆွေးနွေးခင်အရင်ဆုံးတော့အခု2019ခုနှစ်အတွင်းမှာဖြစ်ခဲ့တဲ့အထက်ကဒီတိုးတက်မှုတွေပေါ့လေဘာတွေရှိတယ်ဆိုတာအရင်ဆုံးဆွေးနွေးကြအောင်ပါကိုဇေယသူအရင်ဆုံးဆွေးနွေးပေးပါအောင
်ဟုတ်စီးပွားရေးပိုင်းပေါ့စီးပွားရေးပိုင်းဆိုတော့ကျွန်တော်တို့ကုန်ဒီလောဆိုပြီးတော့အရင်ကတော့ဒါကုန်ဒီဥပဒေက1914လောက်ကဥပဒေကိုတောက်လျှောက်သုံးလာနှစ်တရာလောက်အခုကျော်တော့မှကျွန်တော်2019မှာဒီဥပဒေကိုဒါဒီနှစ်ကုန်ပိုင်းမှာကျွန်တော်တို့ဒီပြုနိုင်တယ်ပေါ့နော်အဲ့ဒီခါကျတော့ဒီ corporate governance ပေါ့နော်ဒီကုန်ဒီတွေမှာလေပတ်ပုံအဆင့်ပြေသွားနိုင်တယ်ပြီးတဲ့ခါကျတော့သူကနိုင်ငံသားချင်းနှိမ့်နှံမှုတော့ကလည်းသူက35ရာခိုင်နှုန်းအထိကနိုင်ငံချင်းနှိမ့်နှံမှုဝင်တောင်မှပြည်ရင်းကုမ္ပဏီပဲဖြစ်နေသေးတယ်ဆိုတဲ့အတွက်ကျွန်တော်ပြည်ရင်းကုမ္ပဏီလေးတွေရတော့အရင်းနှီးပိုရလာနိုင်တယ်ပေါ့နော်အဲ့ဒါတစ်ခုပေါ့နောက်တစ်ခုကတော့နိုင်ငံချင်းနှိမ့်နှံမှုရဲ့ကျွန်တော်ဤဥပဒေပေါ့အဲ့ကောင်ကလည်းကျွန်တော်တို့ဒီနှစ်ထဲမှာအတည်ပြုလိုက်နိုင်တယ်အဲ့တော့ပြောရမယ်ဆိုရင်တော့စီးပွားရေးအချက်မှာတော့အဲ့ဒီကုမ္ပဏီလောရဲ့ကျွန်တော်တို့ပြီးတဲ့ခါကျတော့ရင်းနှီးနှုံနှံမှုဤဥပဒေအဲ့နှစ်ခုကတော့ဒါထူကြတယ်ပေါ့နော်ဒါတိုးတက်မှုပါ
ဟုတ်ကဲ့ပါရှင်ကိုမြတ်သူကရောဘယ်လိုမျိုးသုံးသပ်နိုင်ပါလဲအခု2019ခုနှစ်အတွင်းမှာရှိခဲ့တဲ့သုံးသပ်တိုးတက်မှုဆိုရင
်ဟိုစီးပွားရေးဘက်မှာတော့အတိုင်းအတာတစ်ခုတော့ကျွန်တော်တို့တွေ့ရပါတယ်တိုးတက်တဲ့ဟာလေအခုနောက်ပြောတဲ့ဒီ law တွေဘက်မှာတိုးတက်မှုတွေရှိတယ်ပေါ့နော်ရှိတယ်ဆိုတဲ့အခါမှာ तू ကဘယ်ဟာကိုဇောင်းပေးတာတွေ့ရလဲဆိုစီးပွားရေးကိုလွတ်လွတ်လပ်လပ်နဲ့နော်သူဒီစီးပွားရေးလုပ်တဲ့လူတွေကပို့ပြီးတော့လွတ်လွတ်လပ်လပ်ရှင်ပြိုင်လို့ရလာနိုင်တဲ့အနေနဲ့လွတ်လွတ်လပ်လပ်လှုပ်ဆောင်လို့ရလာနိုင်တဲ့အနေအထားမျိုးတွေတွေ့ရတယ်။နောက်တချို့ဟိုဒီဥမာ layer set ပြောရကဏ္ဍပါညာဆိုလို့ရှိရင်လည်းဟိုဒီတချို့ strategy တွေပေါ့နော်။ဒါ strategy ကြကြချင်းကတာမျိုးတွေ့ရတယ်။ဟိုကုံထုတ်လန်းကနေစပြီးတော့မှအခုဆိုရင်ဒီနေ့ထက်မှဆိုကြည့်မယ်ဆိုရင်ဒီဟိုပေါ့နိုင်ငံခြား sun export ဆိုတဲ့ဒီနှစ်ဆလောက်နော်တက်သွားတာပါညာတွေတွေ့ရတယ်ပေါ့နော်။အဲ့တော့ဒီစီးပွားရေးဘက်မှာတိုးတက်မှုတွေရှိသလိုဟိုဒီနိုင်ငံရေးဘက်မှာလည်းပြည်သူတွေကဟိုဒါကတော့ဒီနှစ်အတွင်းမှာတော့မဟုတ်ဘူးပေါ့နော်။ဒါဒီသူတို့ဥပဒေတွေပြောင်းလဲလိုက်တဲ့နောက်မှာတတိပုဂ္ဂလလွတ်လပ်လုံခြုံမှုဆိုတဲ့အပိုင်းနေမှာတော့အတိုင်းတာတစ်ခုတည်းတော့တိုးတက်လာတော့ကျွန်တော်တွေ့ရပါတယ်
။ဟုတ်ကဲ့ပါ။ဆိုဒီ2019ခုနှစ်အတွင်းမှာကိုအမရတီဟာဆိုလို့ရှိရင်ဒီမြန်မာနိုင်ငံထဲမှာလည်းမဟုတ်ဘူး။အမေရိကန်ပြည်ထောင်စုမှာလည်းသူတေတီတယောက်အနေနဲ့သွားပြီးတော့နေခဲ့တဲ့အခြေအနေရှိတယ်ဆိုတော့ပြပနေပြီးတော့အမြင်နဲ့ဒီမြန်မာနိုင်ငံပေါ်ဘယ်လိုတိုးတက်မှုတွေတိုးတက်မှုတွေရှိတယ်လဲဆိုတာတိုးတက်နိုင်လဲရှ
င်။အဓိကတော့ကျွန်တော်တို့ဒီလုံးရတော့၄၅နှစ်တည်းမှာအတော်အေးနေတယ်ဒီမှာတရုတ်ဆက်ဆံရေးကဒီနှစ်ထဲမှာအတော်ပြင်းပြီးအကောင်းလာတယ်ပေါ့ဒီအထူးသဖြင့်ဆိုရင်ကျွန်တော်နိုင်ငံတော်တိုင်ပင်ခံဟာတရုတ်ပြည်ကိုတစ်နှစ်ထဲမှာပဲနှစ်ခါသွားရဲဆိုတာဒါမြန်မာနိုင်ငံတမိုင်းမှာဒါရှိခဲ့ကိစ္စတစ်ခုပါဒီတော့တစ်ချိန်ထဲမှာပဲရပိုင်းအတွင်းမှာပဲဒီကာကွယ်ရေးစစ်ချုပ်လည်းသွားခဲ့တယ်ဒီနိုင်ငံတော်တိုင်ပင်ခံသွားတယ်ပြီးတော့တရုတ်မြန်မာရဲ့ဆက်ဆံရေးအရင်ကထက်ပိုပြီးတော့ရှေ့ကိုပိုရောက်လာတယ်နောက်ပြီးတော့အထူးဆန်းဆုံးကိစ္စဆိုလို့ရှိရင်တော့ဒီတရုတ်ကမြန်မာငင်းချင်းမှာဒါပထမဦးဆုံးအချိန်ပေါ့ဒီပေါ်ပေါ်တင်တင်တို့လမ်းပြမြေပုံနဲ့ဝင်ရောက်ပါဝင်ဖို့အတွက်ကမ်းလှမ်းမှုတွေပါဝင်မှုတွေလှုပ်ဆောင်နေဆိုတော့ဒါမြန်မာနိုင်ငံနဲ့တရုတ်ဆက်ဆံရေးရောမြန်မာတရုတ်ငင်းချင်းဆက်ဆံရေးဒီမှာပါတိုးတက်လာတဲ့ကိစ္စတစ်ခုလို့မြင်ပါတယ
်။ဟုတ်ကဲ့ငင်းချင်းရေးလို့ပြောလို့ပေါ့လေဒီ2019ခုနှစ်ကိုဒီငင်းချင်းရေးနှစ်ဖြစ်ဖို့အတွက်ကိုဒီမြန်မာကောင်းဆောင်တွေကသူတို့မျှော်လင့်ခဲ့ကြတယ်ပြောလဲပြောခဲ့ကြတယ်ဒါပေမဲ့အခုလက်ရှိအခြေအနေကိုကြည့်လို့ရှိရင်ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ကချင်မှာဆိုလည်းကချင်နဲ့တိုက်ပွဲတွေရှိတယ်နောက်ချင်းပြည်နယ်ဘက်မှာဆိုလည်းဒီရခိုင်တနက်ကင်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်ဆိုတော့2019ခုနှစ်ကိုငင်းချင်းရေးနှစ်လို့ပြောဖို့မရသေးဘူးလို့ဆိုလို့ရှင်မှားမယ်လို့တုံ့တက်လို့ရလားရှင်
တော့ ဆက်ကုန်တဲ့တည်းမှာဟိုကျွန်တော်တို့ဟိုအားရတဲ့အပိုင်းကတော့ဒီ NLD ကတော့သူ့ရဲ့အကျိုးစီးပွားဓာတ်ရအကျိုးစီးပွားတွေမပါဘဲနဲ့စေနာတန်တန်နဲ့ငြင်းငြင်းရအောင်အားထုတ်မှုအပိုင်းမှာတော့ကျွန်တော်တို့အတိမတ်ပြုပါတယ်ဒါပေမဲ့လည်းဟိုတိကျမြင်သာတဲ့နော်ဒီဟိုဟိုဘယ်ကောင်လဲဒီဟို NT မှာလက်မှတ်ထိုးဖို့ခက်ခဲနေတဲ့ဟာတွေနောက်ပြီးတော့ဒီသူတို့လုပ်တဲ့ပင်လုံးညီလာခံမှာလည်းလိုင်းတာတစ်ခုထိခက်ခဲဖြစ်နေတဲ့ဟာတွေနောက်ဆုံးအခုချမ်းပြည်မှာလောလောလတ်ဆက်ဆက်ပေါ့နော်သူတို့ဒီဆွေးနွေးပွဲလုပ်တဲ့အခါမှာသူတို့ဟိုပြပင်ဓာတ်စီခံရတဲ့ဟာတွေရှိနေပါသေးတယ်အဲ့တော့ဒီဟိုစင်ခုံမှုတွေကတော့အများကြီးရှိပါတယ်ဒါက NLD ရဲ့အခြေချက်ဟိုဟိုလေးလေးလက်ဆွေးနွေးရမယ်ဆိုရင်တော့ NLD သူတို့ကိုသူတို့ဘလို့ position နေပေါ့နော်ဘလို့နေရာချလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဒီအခက်ခဲတွေရှိနေတယ်လို့ကျွန်တော်မြင်ပါတယ်ဟု
တ်ကောမရတီဟာရောဒီပေါ်မှာဘလို့ပြောချင်လဲ
အော်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အရင်ဒီ NCA တခြားလုံးကျွန်တော် negotiating မှာလည်းပါတယ်ပြီးတော့ဒီ ship pilot ကမှကျွန်တော်တို့ကြည့်ခဲ့ဆိုကျွန်တော်တို့အမြင်အနေနဲ့ကတော့ငင်းချင်းရေးဆိုတာကဒီ dialogue ကိုဆက်ရှိနေတယ်နှစ်ဦးနှစ်ဖက်ဆက်ပြီးတော့ဆွေးနွေးနေရဆိုကြတာဒါအတိုင်းအတာတစ်ခုထိအောင်မြင်လို့ကျွန်တော်ကအမြင်ယုံကြည်တယ်အထူးသဖြင့်ကျွန်တော်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပေါ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ကျွန်တော်တို့အရင်ကဆွေးနွေးပွဲအနေနဲ့မရှိခဲ့ဘူးဆိုတဲ့အတိုင်းအတာတစ်ခုကနေပဲအခုအချိန်မှာကျွန်တော်တို့ကဒီပြည်လုံးညီလာခံကိုကျွန်တော်ဖိတ်ဖို့ကြိုးစားခဲ့တယ်ဒီဝဲကူညီရပါတယ်ပြီးတော့အခုအချိန်မှာကျွန်တော်တို့ကဒီနိုင်ငံရေးစကားပြောဖို့အတွက်ညှိနှိုင်းတဲ့အဆင့်တွေရှိတယ်ဒီ track 1ရော track 2ရောဆက်ရှိနေရပြီးတော့ဒီတိုးတက်မှုရှိတယ်မရှိဘူးဆိုတာထက်ဒီ process ကြီးဆက်သွားနေရဆိုတော့ကျွန်တော်အောင်ငင်းငင်းလုပ်ငန်းစီအောင်မြင်နေဆိုတာထက်ငင်းငင်းလုပ်ငန်းစီရမပြိုသေးဘူးဒါပေမဲ့ဆက်သွားလို့ရရဆိုတဲ့အတိုင်းအတာတစ်ခုတော့ဒါကျွန်တော်အနေနဲ့အကောင်းဘက်ကိုသွားရလို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုစီရတော့ဒီအပေါ်မှာလက်ခံပါလားရှင်
ကျွန်တော်တို့ဟို NCA ပေါ့ဒီတနိုင်ငံလုံးငြိမ်းချမ်းရေးစာချုပ် sorry အပြည့်ခတ်ရစေးစာချုပ်ပေါ့အဲ့ဒီကောင်ကကျွန်တော်တို့ကပြတ်မသွားဘူးပေါ့နော်ဟိုပြတ်မလို့လို့အခြေအနေတွေတောင်မှတချို့ဖြစ်သွားသေးတယ်ဒါပေမဲ့ပြတ်မသွားဘူးဒါဆိုရင်တော့ဒါကူကအောင်မြင်မှုပေါ့နောက်တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံအချုပ်ဖြစ်တယ်ဒေါန်ဆန်းစုကြည်ပေါ့နော်သူ့ဘိုးပြုတ်ပြီးတော့ငြိမ်းချမ်းရေးလည်းလဲပတ်နေတယ်လဲပတ်နေတဲ့အခါကျတော့သူကိုယ်တိုင်ကကျွန်တော်တို့ဟို၄နာရီ၅နာရီစတိုက်ထိုင်နေစီဝေးကကျွန်တော်တိလောက်မရှိခဲ့ဘူးဒါပေမဲ့လွန်ခဲ့တဲ့ကျွန်တော်တို့ငြိမ်းချမ်းညီလာခံတော့ရှိသွားခဲ့တယ်ပေါ့နော်ဆိုတော့ကျွန်တော်လည်းအခု21ရာစုပင်လုံးမှာပါတဲ့အခါကျတော့ဘာတော့တွေ့ရလဲဆိုတော့ဒါဒီဆွေးနွေးဘက်တွေကကျွန်တော်တို့စေအားထက်သန်စွာဆွေးနွေးကြတယ်ဆိုလိုတာကတော့ကျွန်တော်တို့ကဆွေးနွေးပွဲတွေကဘာမှလုံးဝဖြစ်ဘူးထင်တိတ်ပြီးစေအားထက်သန်ဆွေးနွေးမှာမဟုတ်လေဒါပေမဲ့ကျွန်တော်တို့ခေါင်းငိန်ပြီးမှကျွန်တော်တို့ပြောချင်ရင်ပြောကြမှာပဲဆိုတော့ဟိုမှာကျတော့သူတို့ကဒါကသူတို့အတွက်တကယ့်ကို survival လို့ပုံစံမျိုးပေါ့နော်တက်ဖက်ကလည်းဆွေးနွေးတယ်ဒီ EA ပေါ့နော်လက်နက်ကင်တက်ဖွဲ့တွေကလည်းကျွန်တော်တို့ဆွေးနွေးတယ်ပေါ့ဆိုတော့ဆိုလိုတာကတော့သူတို့ပြင်လာတာတွေ့ရတယ်ဆိုတော့အဲ့ဒါကိုကြည့်တယ်ဆိုရင်တော့ကျွန်တော်အနေနဲ့ကတော့99ဒီကငင်းချမ်းရေးနှစ်လို့ပြောဖို့တော့ခက်တယ်ဒါပေမဲ့ငင်းချမ်းရေးကိုကျွန်တော်တို့ကဒီတဲ့ကျွန်တော်တို့ကကြမသွားအောင်ပေါ့နော်ကျွန်တော်တို့ထိန်းထားလိုက်နိုင်တယ်အထူးဖြစ်တော့ကျွန်တော်တို့နှစ်တည်တယ်မှာဆိုရင်ဒုတိယနှစ်တည်ကကျွန်တော်တို့ခက်တတ်ပါတယ်ဆိုတဲ့အခါကျတော့ဒီဒုတိယနှစ်မှာကဒီလောက်ထိန်းထားနိုင်တာကိုကကျွန်တော်တို့အောင်မြင်တယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့ဟိုသူတို့ informal ဆွေးနွေးတာနည်းနေတယ်ပေါ့နော်ဒီ formal ကြီးစီဝေးထဲမှာထိုင်ပြီးဆွေးနွေးတာများနေတဲ့အခါကျတော့သူကအစီအမပြေတာတွေအဲ့ချိန်မှာဆွေးနွေးရတဲ့အတွက်နည်းနည်းလေးခက်သွားတယ်ပေါ့နော် informal meeting များများတီးတဲ့ပုံခေါ်နိုင်ရင်တော့ပိုကောင်းမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အခုတစ်ခါတစ်ဆက်တည်းမှာဒီတရားဥပဒေစိုးမိုးရေးဘက်ကိုတစ်ချက်ကြည့်ကြအောင်ပါဆို2019ခုနှစ်အစမှာပဲဒီ NLD ရဲ့ဥပဒေအကြံပေးဥက္ကဋ္ဌတက်ခံရတယ်နောက်တစ်ခါဒီနှစ်ထဲမှာလည်းထူးထူးခြားခြားနိုင်ငံတကာကတော်တော်များများဟိုပြည်တွင်းမှာလည်းစိတ်ဝင်စားဖြစ်တဲ့တစ်ခုကတော့ဒီလက်နက်တွေနဲ့AC ကုမ္ပဏီအကြီးကဲကိုဥဖြိုးကိုတည်ဆန်ဖန်ခံရတဲ့ကိစ္စဖြစ်တယ်ဆိုတော့အဲ့လိုမျိုးကိစ္စအမှုတွေကအခုချိန်ထိနှစ်ကုံတော့မယ်ပေါ့လေဖြစ်ပြီးတော့အချိန်နည်းနည်းကြာလာတဲ့အချိန်ထိမှတိတ်ပြီးတော့ဒီတိုးတက်မှုမကြောက်ဘူးပေါ့လေစီသူတို့ဟိုပြည်သူမထုတ်ပြန်တာလည်းဖြစ်ကောင်းဖြစ်မယ်ဆိုတော့များပြည်သူအနေနဲ့သိရှိနိုင်တဲ့ဟာအားနည်းတယ်ဆိုတော့အဲ့ဒီအပေါ်မှာဒီတရားဥပဒေစိုးမိုးမှုဘိုင်းနဲ့အပွင့်လေးမြင်သာမှုဘိုင်းရောဘယ်လိုမျိုးတုံ့တက်လို့ရမလဲရှင်ကိုအမရတီကအရင်ဆုံးဆွေးနွေးပေးပါ
ပုံမှန်ကတော့ဟုတ်ပါတယ်ကျွန်တော်တို့တွေ့ကြည့်တိုင်းတော့အတော်လေးနေတယ်ပေါ့ဒါပေမဲ့ချိန်နဲ့မှကျွန်တော်တို့ပြန်ကြည့်ရမှာကဒီလုံထုံးလုံနေဆိုအထက်မှာအစင်စင်သွားပုံသွားနေရရှိတယ်နောက်တစ်ခုကကြတော့ဥမာအဖြစ်ဒီလက်နက်ကိစ္စလိုဟာမျိုးဆိုရင်ဘယ်သူကတာဝန်ခံပြီးတော့စုံစမ်းစစ်ဆေးရေးလုပ်မှာလဲပေါ့သူတစ်ဆင့်ချင်းဆက်ပြီးတော့သွားတဲ့အခါမျိုးမှာသူရဲ့နောက်ကလိုက်တဲ့လိုအပ်တဲ့ဆောင်ရွက်ဆိုင်တွေကိုလေးလာမှုတွေအားရရှိတယ်ပြီးရင်အဲ့ဒါကိုအချင်းချင်းဌာနဆိုင်ရာအတွင်းပြန်လာစစ်ဆေးမိမ့်မှုရရှိရတဲ့ဒါပုံမှန်ထက်နှိကွေးရလည်းဖြစ်နိုင်မှာပြီးတော့နောက်တစ်ခုကကျွန်တော်တို့ကဌာနဆိုင်ရာလုပ်ငန်းတွေပါတဲ့အခါမှာကျွန်တော် classification ဖြစ်သွားတဲ့အတွက်သူက declassify လုပ်ဖို့အစဉ် process ကိုကြာလာနောက်တစ်ခုရှိမယ်နောက်ဆုံးတစ်ခုအရေးကြီးဆုံးကတော့ဒီဟာကိုသတင်းပူတို့ထုတ်ပြန်မယ်ပေါ့ဒီတော့အခု law ဆီလိုအပ်တာကလည်းဒီတရားဥပဒေစိုးမိုးရေးမှာလိုအပ်တဲ့ဆိုတာဥပမာပြရဲတပ်ဖွဲ့လို့ရှိရင်လည်းဒီစုံစမ်းစစ်ဆေးအဖွဲ့ကနေဒီ case by case ပေါ့ဒါကိုသတင်းထုတ်ပြန်မယ်လူမရှိတာလည်းဒါဟာနှောင့်နှေးနေတဲ့ပုံစံမျိုးတစ်ခုဖြစ်နေတာဖြစ်မှာပါဒါပေမဲ့ process ကတော့သွားနေရလို့ထင်ပါတယ်ကျွန်တော်အနေနဲ့ဟုတ
်ကဲ့အဲ့လိုမျိုးနှောင့်နှေးနေတဲ့ပုံမှာပြည်သူတွေအနေဘက်ကကြတော့အားမလို့အားမရဖြစ်တာပေါ့လေဆိုတော့ တဆိုင်ရဘက်ကဒီတရေနေနဲ့ပတ်သက်ပြီးတော့ပြည်သူတွေစီကိုပို့ပြီးရအောင်ထုတ်တဲ့လို့ပြောလို့ရပါရှင့်
ထုတ်ဖို့ကြိုးစားတည်တံ့အောင်เนาะကျွန်တော်တို့အခြေခံဥပဒေအရကော institution shutdown ကကြည့်မယ်ဆိုရင်အခက်ခဲရှိတယ်ပေါ့နော်ဘာလို့ဆိုတော့ဒီပြည်ထောင်စုတို့ဘာလို့ဆိုတာအားလုံးသိတဲ့အတိုင်းပဲတမတော်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတာဖြစ်တယ်အဲ့တော့ဒီဝန်ကြီးဌာန3ခုကဒီရက်သားရဲ့အမိန့်ကိုဘယ်လောက်တိုင်းတာထိနာခံမလဲเนาะလက်တွေ့မှာလည်းဟိုဘယ်လိုကောင်းလဲတိတ်အားရကြမကောင်းတဲ့အနေအထားတွေကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့ဒါကတော့ဒီရက်သားဆွေးရပဲအပိုင်းမဟုတ်ဘူးဒါကတော့ဒီဘလို့ခေါမလဲဒီစင်ပြိုင်ဖြစ်နေစင်ပြိုင်လို့ဖြစ်နေတယ်เนาะဒီ institution တွေပေါ်မှာဒီအစိုးရနဲ့เนาะတက် institution အပိုင်းရဲ့ဂျားတွေကအခြေဆက်ကိုအောင်ပြဿနာဖြစ်နေတော့ဒါကသူတို့စ조사တည်တံအောင်အခက်ခဲရတော့အတိုင်းအတာတစ်ခုထိရှိနေမှာဖြစ်တယ်အဲ့တော့ရတအစိုးရအပိုင်းကတော့ဟို조사ကောင်း조사လိမ့်မှာပေါ့နော်ဒါပေမဲ့လည်းဟိုဘလို့ခေါမလဲ command ကနည်းနည်းလေးဟိုဟိုချုပ်ထွေးစရာအနေအထားတွေရှိနေတော့ဒါဒီဘက်မှာတော့အားနည်းချက်ကရှိနေဦးမှာပဲ
ဟုတ်ကဲ့ပါဆိုတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ရဒီ2019ခုနှစ်မှာအကြီးအကျယ်ဆုံးပြောကြရဆိုတာကဆိုရင်တော့ရခိုင်မြောက်ပိုင်းမှာဒီအာစာအကြမ်းဖက်ဖွဲ့တိုက်ခိုက်တဲ့ဒီရဲကင်းစခန်းတွေကိုတိုက်ခိုက်ခံရတဲ့ကိစ္စကတော့မြန်မာပြည်ထဲမှာလည်းမဟုတ်ဘူးနိုင်ငံတကာမှာပါဒါကြက်ရိုက်တဲ့ကိစ္စပေါ့လေအဲ့နောက်ဆက်တွဲအနေနဲ့တပ်မတော်အနေနဲ့ရှင်းလင်းရေးလုပ်တဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးတော့မှအဲ့ဒီဘက်ကအစ္စလာမ်ဘာသာဝင်ပိန်းနဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဒါရီကတကယ်ကိုမြန်မာနိုင်ငံအပေါ်မှာဟိုတက်ရောက်မှုတွေရှိတဲ့အဖြစ်အပျက်တစ်ခုပေါ့လေဆိုတော့ဒီကိစ္စကြောင့်ပဲတိုင်းပြည်ကောင်းဆောင်တွေအပေါ်မှာလည်းဒီထိခိုက်မှုတွေရှိသလိုဒီတိုင်းပြည်အပေါ်မှာလည်းထိခိုက်မှုရှိတယ်ဆိုတော့ဒီကိစ္စတွေဖြစ်တဲ့အချိန်မှာကိုအမရတီဟာအနေနဲ့ကအမေရိကန်မှာရောက်နေပါတယ်ဆိုတော့အပြင်ကနေပြီးတော့ဒီဟိုရောက်နေအပြင်ဘက်ရောက်နေသူတယောက်နေလဲပေါ့နော်ဒီနိုင်ငံတကာမှာဒီခိုင်မြောက်ပိုင်းကိစ္စအပေါ်ဘယ်လောက်ထိစိတ်ဝင်စားမှုအာရုံစိုက်မှုရှိတယ်လို့ပြောနိုင်လဲရှင
့်အော်အာရုံစိုက်မှုကကျွန်တော်စဖြစ်ထဲခံဆိုတာအာရုံစိုက်မှုရှိတယ်ခင်ဗျာဒါပေမဲ့ပြဿနာကဘာမှစပြီးတော့ပိုဆိုးလာလဲဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံအစိုးရအနေနဲ့ရောမြန်မာနိုင်ငံမှာရှိရလက်ရှိလုံခြုံရေးအဖွဲ့အစည်းအနေနဲ့ရောသူကဒီဘာဖြစ်နေလဲဆိုတာကိုအပြင်ကိုထုတ်မပြောဘူးအဲ့လိုထုတ်မပြောတဲ့အခါမှာဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီတစ်ဖက်ကိုသွားခဲ့တဲ့ဒီ victim ဖြစ်ဖြစ်ဖြစ်မဲ့ဒါမှမဟုတ်ဒီ immigrant ဖြစ်ဖြစ်အဲ့အဖွဲ့ရလူတွေကသူတို့ရဲ့ testimony ကိုပဲအခြေခံပြီးတော့ရေးရ report တွေကအခြေခံပြီးတော့ကျွန်တော်တို့က hearing in ကျွန်တော်တို့ကလုပ်ရတယ်ဒီဟိုဟာထက်လွတ်တော် hearing နဲ့အလွတ်တော် hearing အားလုံးကသူတို့ကဒီအဲ့ data ရမှာလုပ်ငန်းလုပ်ဆောင်နေတဲ့NGO INGO ဖြစ်နေတယ်မြန်မာသားဖျားဓာတ်ကမှာအခြေစိုက်တဲ့အဖွဲ့အစည်းတွေရလူတွေရပဲ hearing ကိုတက်ပြီး international affairs hearing ကိုတက်လို့ရတဲ့အတွက်မှာသူတို့အနေနဲ့ရရှိရဲ့ဟိုဟာတွေကအချက်လက်တွေကပြည့်စုံလားရှိသလို true ဟိုင်လည်းမပြည့်စုံဘူးပေါ့ပြီးတော့ဒီအခြေအနေမှာကျွန်တော်တို့အနေနဲ့လိုအပ်တာဘာလို့လိုအပ်လဲဆိုဘာဖြစ်လဲဆိုတာကိုပြဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့ပြီးတော့မြန်မာနိုင်ငံမှာဒီအချက်လက်တွေကဟုတ်လားမဟုတ်လားဆိုတော့တာဝန်ပြုပြီးတော့ပြောမယ်ပြောရေးစုပိုင်းကရှိသူတို့လိုအပ်ပါတယ်အဲ့ဒါမှမရှိဘူးဆိုရင်တော့ကျွန်တော်တို့ဟာဒါကိုတနိုင်းလို့နေုံတက်တက်နဲ့ရောအစီအနေကပြီးသွားမှာမဟုတ်ဘူးဒါပေမဲ့ဘာရဲ့အချက်လက်တွေကအမှန်ပါဆိုတာပြဖို့အတွက်နဲ့ပွင့်လင်းမြင်သာတဲ့အခြေအနေတစ်ခုဖန်ဆီးပေးမှသာဒါပို့ပြီးတော့ကောင်းတဲ့ဒီ positive impact ကိုရလာမှာပါလို့မျိုးတော့အဆင်ပြေပါဘူ
းကိုစီရဲ့သူကဒီပုံမှာတဘောတူလာကိုမရာတီဟာဆွေးနွေးသွားတဲ့ပုံမှာ
ကျွန်တော်တို့ကတော့ပြင်ဆင်မှုအားနေတာပေါ့နော်ဒီအဖြစ်စဉ်က2019မှာဖြစ်တယ်ဆိုရင်2016ကလည်းတစ်ခါဖြစ်ပြီးသွားပြီအဲ့ဒီတော့ကလည်းဒါအဲ့ဟာမျိုးတွေပေါ့နော်ကိုအမရတီဟာပြောတဲ့ဟာမျိုးတွေကကြုံခဲ့ပြီးပြီဆိုတော့အဲ့ဒါကိုကျွန်တော်တို့လက်ရှိဆိုရတင်ကားသာမယူနိုင်ဘူးပေါ့နော်မယူနိုင်တဲ့အခါမှာအခုတောက်ချောက် trigger ဖြစ်သွားတာပေါ့နော်2019ကဆိုတော့ဒေါန်ဆန်းစုကြည်ကလည်းဒီဘက်မှာပြည်ရင်းကိစ္စပါညာနဲ့ဆိုတော့ဒီထွေညီလာကမတက်ဖြစ်လိုက်တာအဲ့ဒါလည်းတချို့အားနေသွားတယ်နောက်ပိုင်းတော့ကျွန်တော်တို့အာဆီယံထိပ်သီးဆွေးနွေးပွဲကိုကျွန်တော်တို့ဒီအာဆီယံနဲ့ APEC နဲ့ထိပ်သီးဆွေးနွေးပွဲတွေတွားလိုက်ပြီးမြဲနည်းနည်းကျွန်တော်တို့နောက်ကျသွားတာပေါ့နော်ဆိုတဲ့အခါကျတော့အခုကတော့ကျွန်တော်တို့ကတော်တော်လေးနှစ်က2019ကမြန်မာပြည်အတွက်ကရခိုင်နှစ်လို့ကျွန်တော်တို့ကပြောရမယ့်အခြေအနေရောက်သွားတာပေါ့
ဟုတ်ကဲ့ပါရှင်ဆိုလက်ရှိမှာဆိုရတော့သူတို့ဒီရခိုင်ဒေသကိုဖြည့်ဆင်းနေပါတယ်ဆိုတော့နိုင်ငံတကာသက်တည်ကြဖို့အတွက်သူတို့လည်းအခုတော့မျိုးစုံတော့စူးစမ်းနေပါတယ်အခုလောလောလတ်လတ်ပဲဆိုရင်ဒီနိုင်ငံတကာကတက်တိပညာရှင်တွေပါတဲ့အကြံပေးဖွဲ့တစ်ခုထပ်ဖွဲ့တယ်ဒါပေမဲ့ဒီမြန်မာနိုင်ငံပေါ်မှာလောလောလတ်လတ်ကြနေတဲ့ဒီအရေးမဲကြီးကတော်တော်လေးကြီးတယ်ပေါ့လေဆိုတော့ဒီနိုင်ငံတကာကိုပေါက်ရောက်တဲ့အဖွဲ့ဖွဲ့ပေမဲ့လည်းတို့အနေနဲ့ကဒီအရေးမဲကိုဖယ်နိုင်ဖို့အတွက်ကစိန်ခေါ်မှုတွေတော်တော်လေးများမယ်ထင်ပါတယ်ကိုမြတ်သူဘလို့ထင်ပါလဲရှင
့်အဓိကအကျဆုံးစိန်ခေါ်မှုကတော့သူကတစ်ဖက်ကဆွတ်ဆွဲနေတယ်ဆိုရင်သူ့ကိုတတိပြဖို့အခွင့်အရေးပေးရမှာပေါ့နော်နောက်မှဆိုလို့ရှိရင်ကျွန်တော်ရုပ်တည်မကြဘူးပြောမှာပေါ့ဟာမရှိဘူးပြောတယ်ဒါပေမဲ့တယောက်မှလည်းလာမမင်းနဲ့ဆိုတော့တယောက်မှလည်းဝင်ပြီးတော့စုံစမ်းမှုမလုပ်နဲ့ဆိုတဲ့ဟာကြတာရုပ်တည်မကြတော့ဘူးမကြတော့နိုင်ငံတကာအဲ့ဒါအနေထားကိုလက်မခံတော့သူတို့ကလည်းဒီကံစုံစမ်းစစ်ဆေးမှုတွေလုပ်တော့ဒါပေမဲ့ပြဿနာကဘာဖြစ်လဲဆိုတော့လူ6သိန်းကျော်ဟိုဘက်ကိုထွက်သွားတယ်ဆိုတော့အချက်လက်တွေ။နောက်ဒီ MSF ဟာတာမှန်ခဲ့မယ်ဆိုရင်လူ6800အသက်ခံတယ်ဆိုတော့ အချက်လက်တွေကဒါကြောက်စရာအချက်လက်တွေဖြစ်နေတယ်ကြောက်စရာအချက်လက်တွေဆိုတာလောလောဆယ်မှာ security council ကဟိုဟိုအတီမဖြစ်ခဲ့သည့်တိုင်အောင်တခြား mechanism တွေဖြစ်တယ်ဒီ human right mechanism ရှိတယ်ပြီးနောက်ပြီးတော့ဒီ ICC mechanism ရှိတယ်အဲ့ဒါတွေကအခုတော့မဟုတ်ဘူးသို့တော့ရေးရှိမှာပါဖြစ်မလဲဆိုတဲ့ဟာကအရန်စိုးရင်ကြအနေထားဖြစ်တယ်ဒီအပေါ်မှာမူတည်ပြီးတော့မှเนาะတက်မတော်ကလည်းစိုးရင်မူလွန်ခဲ့ပြီးတော့မှဟိုဟိုတုံ့ပြန်တဲ့ဟာတွေကလည်းတွေ့လာနိုင်ခြေရှိတယ်ဗောနော်အဲ့တော့ကောင်းတာတက်ကိုလောလောဆယ်မှာလည်းကြည့်လိုက်ပြီ writer သတင်းမြန်မာမြောက်အဖန်ခံရတဲ့ဟိုဘက်ဒီဟိုငင်းငင်းဖြစ်စင်မှာလည်းဒီချမ်းပြည်မှာသွားနှောက်ရှောက်ခံရတဲ့ဘာညာတွေရှိတော့ဒါတွေကဒီအပေါ်မှာမူတည်တဲ့တုံ့ပြန်မှုတွေဖြစ်လာတော့နည်းနည်းဒီဘက်အပိုင်းမှာတော့ကျွန်တော်ကနည်းနည်းအစိုးဘက်ကိုသွားနေတယ်လို့ကျွန်တော်ခံစားရပါတယ်
ကွန်မရာဒီဟာရောအဲ့လိုမြင်လားအစိုးဘက်သွားနေတယ်လို့
ဟုတ်ပါတယ်ခင်ဗျာကျွန်တော်အစိုးဘက်ဆိုတာထက်ဒီထိရောက်တဲ့ positive ဖက်ရောက်အောင်လို့တွန်းပို့တာမရှိဘူးပေါ့ကျွန်တော်အနေနဲ့ဒီအပီပီဆိုင်ရာအဖွဲ့အစည်းကလူတွေပါတဲ့ committee ဖွဲ့ရဲ့ legitimate legitimacy ယူပြီးတော့ဒါတော့ပြောင်းပြန်ထုတ်ဖို့ကြိုးစားတယ်ဒါပေမဲ့ဘယ်အချက်လက်ကိုအခြေခံပါလဲအောက်ခြေကဘယ်အချက်လက်ကိုဘယ်လို collect လုပ်တာလဲပြီးတော့ဒီအချက်လက်တွေကတကယ်ပဲမှန်လားမှားလားပြောဒီဆွဆွဲလူတွေရောတကယ်ဝင်ပြီးကြည့်ခွင့်ရှိလားဆွဲမျိုးတွေကဒါတကယ်အပြည့်ပြီးသွားမှာပေါ့မဟုတ်လို့ရှိရင်တော့ကျွန်တော်တို့ကလူသားပြောင်းသွားပြီးတော့ report ပြောင်းထပ်သလိုဖြစ်နေရင်တော့ဒီ competition မှာပါတဲ့လူတွေကိုယ်တိုင်ကလည်းသူတို့ကြကြစပီးလုံးချင်မယ်တော့ကျွန်တော်စနစ်မထင်ဘူးခင်ဗျာ
ဟုတ်ကဲ့ပါကျန်အခုဆွေးနွေးခဲ့တာလည်းတော်တော်လေးဆွေးနွေးလို့ကောင်းပါတယ်ဒါပေမဲ့အချိန်ကဆွေးနွေးတာမပြီးခင်မှာနောက်ဆုံးပေါ့လေအားလုံးရဲ့သုံးသက်ချက်ဒီ2018ခုနှစ်အခုလာမယ့်ဆင်းနေ2018ခုနှစ်မှာအပမာပြည်ဒီ2019ခုနှစ်မှာဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့တည်သူတွေအတွက်အားတက်စရာပေါ့လေမျှော်လင့်ချက်ဘာရှိတယ်လို့ပြောလို့ရလဲရှင်ကိုမြတ်တို့အရင်ဆုံးပြောပါအောင်
တိုးတက်မှုအနည်းငယ်ရှိတယ်ဒါပေမဲ့လည်းစိန်ခေါ်မှုတွေကတော့ပုံများနေသေးတယ်ပေါ့နော်ပုံများနေသေးတယ်ဆိုတော့ပြည်သူတွေအတွက်အားတက်ဖို့ကတော့ဟိုလောလောဆယ်ကတော့ဒီဟိုရခိုင်ကိစ္စဆိုလဲဒါအတိုင်းအတာတူညင်သွားတဲ့အနေအထားမှာဖြစ်လာပြီနောက်နောက်ဆက်တွဲတွေကတော့တပိုင်းပေါ့လေနော်အဲ့တော့ဒီစီးပွားရေးဘက်မှာတော့အတိုင်းအတာတူတိုးတက်ဖို့အတွက်အလိုဒီလောတွေဘာတွေဘိုင်းရကြည့်မယ်ဆိုရင်ပြောလာလို့ရနိုင်တယ်နောက်ပြီးတော့ငင်းချင်းရလဲဆက်သွားနေတယ်ပေါ့နော်အဲ့တော့ဟိုဘယ်လိုခေါ်မလဲဒီအစိုးရတက်ကဒီရတားအစိုးရဆက်ရှိနေတာဟောဘာပဲပြောနှလုံးချက်လေးတော့ရှိပါသေးတယ်
ကို
အမရတိဟာအနေနဲ့ရောကျွန်တော်မြင်နေရဆိုရင်တော့ဒီမနစ်ကနေစပြီးလုပ်လိုက်တဲ့ tax reform เนี่ยအခုဆိုနေနေအသားကျလာပြီဒီတော့ဒီကျွန်တော်တို့ economically ပေါ့ economic institution တွေအားတစ်ပြေးနဲ့ပိုအားကောင်းလာမယ်နောက်နေထဲမှာဒါပေမဲ့ဘယ်လောက်ထိပတ်စံဝင်အောင်လုပ်နိုင်မလဲဆိုတော့တစ်ပိုင်းပေါ့ဒါပေမဲ့ tax reform တွေ institution တွေပိုအားကောင်းလာတယ်ပြီးတော့ကျွန်တော်တို့တစ်ချိန်တည်းမှာပဲပြန်ကြည့်လို့ရှိရင်ဒီ construction site နဲ့အစိုးရနေပြီးတော့ construction project တွေလည်း on track ပေါ့ပုံပြီးတော့လည်းသူတို့ဟို compliance meter မျိုးတွေ့ရလဲဆိုတာတော့ရှေ့ကောင်းလာမဲ့ဟာမျိုးပေါ့ဒါပေမဲ့ရခိုင်ကိစ္စနဲ့ပတ်သက်ရင်ကျွန်တော်အနေနဲ့ကဒီရှေ့လျှောက်လာမဲ့ဟာကကျွန်တော်ရင်ကြုံလာတဲ့ပြည်ခက်ခဲမဲ့အပိုင်းမှာရှေ့လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါရှေ့ကိုစည်ရသူရောကြော်ပါအောင်ရှေ့
2019ကတော့ကျွန်တော်ကသင်္ကန်းစာရလိုက်တဲ့နှစ်ပေါ့နော်အဲ့တော့အဲ့သင်္ကန်းစာကျွန်တော်တို့ကအသုံးချရင်2017မှာတော့ဒီစီးပွားရေးနိုင်ငံရေးပေါ့နော်ငြိမ်းချမ်းရေးကိုကျွန်တော်တို့ကတက်အောင်လုပ်ရမယ့်အချိန်ကျွန်တော်တို့ဖြစ်နေတယ်ဆိုတော့ရခိုင်ကတော့ကျွန်တော်အနေနဲ့ကတော့ပြည်တွင်းမှာဖြစ်တဲ့ဟာတော့အဆိုးဆုံးတော့ကြော်သွားပြီပေါ့နော်ကြော်သွားပြီဆိုတဲ့အခါကျတော့ပြဿနာကိုဖြေရှင်းဖို့ဘက်ကိုသွားဖို့လိုတယ်ပြီးရင်ခုနကကုမ္ပဏီဥပဒေလိုဟာမျိုးကကျတော့ဒီနှစ်မှာကျွန်တော်တို့ကဒီဇင်ဘာလောက်မှာကျွန်တော်တို့အတည်ပြုနိုင်တဲ့အခါကျတော့တက်ရောက်မှုကတော့ကျွန်တော်2018ထဲမှာကျွန်တော်တို့ဖြစ်လိမ့်မယ်ပေါ့နော်ဆိုတဲ့အခါကျတော့ဟို2018ကတော့အဓိကပြောရရင်တော့အလုလုရမယ်ကျွန်တော်တို့နှစ်ပါပဲဟိုညာလို့လည်းမရတော့ဘူးခြေနေလည်းအကုန်တည်သွားကြပြီဆိုတော့နိဟုတ်
ဟုတ်ကဲ့ပါရှင်အခုလိုမျိုးဝိုင်းပြီးတော့ဆွေးနွေးပေးခဲ့တဲ့ကိုစရက်သူကိုအမရာဒီဟာနဲ့ကိုမြတ်သူတို့အားလုံးကျေးဇူးတင်ပါတယ်ဆိုတော့ဒီ VOA ပရိသတ်တွေအနေနဲ့လည်း2018ခုနှစ်မှာဒီဝတ်တန်စရာသတင်းကောင်းတွေကိုကြားရပါစေလို့ဒီ VOA မိသားစုအနေနဲ့ဆုမွန်ကောင်းတောင်းပါရှင်